SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales at sbs.com.au.
Tenha SBS Myanmar Bai ne atu shi ni da phit par. Torash mya o April 24 ye bouthu ni atwet SBS News Flash tadin thu mya ko တင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတယ်ရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများအမျိုးသမီးများအပေါ်အချမ်းဖက်မှုများပုံမူလုံဆောင်ရန်တောင်းဆိုဖက်ဒရယ်ဆိုဝါနဲ့အတိုက်ခံများကဩစတြေးလျတွင်အမျိုးသမီးများအပေါ်အချမ်းဖက်မှုကိုကင်တွယ်ဖြေရှင်းရန်ပုံမူလုံဆောင်ရန်အတွက်လိုအပ်တယ်လို့ပြောဆိုပါတယ်ညူဆာဝေးပြည်နယ်ဝန်ကြီးချုပ်ခရစ်မင်းသည် Forbes မှာအသက်28နှစ်အရွယ်Molly Tysers သည်2024ခုနှစ်တွင်လင်အခြေခံအကျန်းဖက်မှုကြောင့်သေဆုံးရတဲ့25ယောက်မြောက်အမျိုးသမီးဖြစ်လာပြီးနောက်အိမ်တွင်းအကျန်းဖက်မှုနဲ့အာမခံဥပဒေများကိုပြန်လည်သုံးသပ်မှုကိုစတင်ခဲ့ပါတယ်။သက်29နှစ်အရွယ် Daniel Billing ကိုလူသားမှုဆွဲချက်ဖြင့်ရဲတပ်ဖွဲ့ကဆွဲချက်တင်ထားပြီး Molly Tysers ကိုမတိန်ချစ်ခြေအခမ်းလိုက်ရှာကချင်းချောက်မှုတို့ဖြင့်ဆွဲချက်များစွာဆွဲချက်တင်ပြီးနောက်၎င်းသည်ဒီပြစ်မှုကိုကျူးလွန်ခြင်းတွင်အာမခံဖြင့်လွတ်မြောက်နေသူဖြစ်ပါれ Federal ပြည်နယ်နှင့်နေမီတဝမ်းရှိအစိုးရများသည်အမျိုးသမီးများနှင့်ကလေးများအပေါ်အချမ်းဖက်မှုပပျောက်ရေးအမျိုးသားစီမံကိန်းပါဝင်အိမ်တွင်းအချမ်းဖက်မှုများကိုကင်တွယ်ဖြေရှင်းရန်ကြိုးပမ်းလျက်ရှိပါれ Liberal ခက်လွတ်တော်မှ Jane Hume သည်ပြန်လည်ပြစ်မှုကျူးလွန်ခြင်းသို့မဟုတ်ပထမပြစ်မှုကျူးလွန်ပြီးကလေးကတားဆီးရန်လက်တွေ့ကျသောဒီလမ်းများကိုပုံမှုအသုံးပြုရန်တောင်းဆိုခဲ့ပါသည်။ပြည်ထောင်စုဝန်ကြီးကလဲအိုနီလ်က Channel 7ကိုပြောဆိုရာတွင်ဥပဒေဖြူရေးအတွက်ရန်ပုံငွေမလုံလောက်ကြောင်းပြောဆိုသွားပါသည်။ဓာတ်ထုတ်ရာဇဝဲမှု Westfield Bondi နှင့် Sydney Church တို့တွင်ဓာတ်ထုတ်ခံရမှုအပြီးလူမျိုးဝင်တွင်ထိုးပေါက်ဓာတ်ရှာဖွေမှုများပြုလုပ်ရန်ရဲတပ်ဖွဲ့အတွက်ခွင့်အာဏာအသစ်များကိုမိတ်ဆက်ပေးရန်ညူဆောက်ွေပြည်နယ်ဝန်ကြီးချုပ်ကစဉ်းစားနေတယ်လို့ဆိုပါတယ်။ Wending Power ဟုခေါ်ဆိုသည့် Queensland တွင်ရဲများသည့်ညဘက်မှပရုံဝန်များနှင့်အကူအပြောင်းချက်ချကြသောနေရာများတွင် Handheld Metal Detectors ကိရိယာများကိုဝန်ရမ်းမပါဘဲအသုံးခွင့်ပြုသည့်ဥပဒေသည် Queensland တွင်အောင်မြင်မှုတစ်ခုအဖြစ်ချီးကျူးခံနေရပါတယ်။ညူဆောက်ွေရဲတပ်ဖွဲ့ညူဆောက်ွေပြည်သူဝန်ဆောင်မှုအသင်းချမ်းမာရေးဝန်ဆောင်မှုတပ်မကနဲ့ SDA တပ်မကတို့ကပြည်내အတွင်းဒီအာဏာများလက်ခံချင်း300အတွက်ရှင်းလင်းသောကိစ္စရပ်တစ်ခုဖြစ်ကြောင်းပြောဆိုကြပါသည်ညူဆောက်ွေပြည်내ဝန်ကြီးချုပ်ခရစ်မင်းကဒီအဆိုပြုချက်ကိုချီးရှုရန်စံတရှိကြောင်းပြောကြားခဲ့ပါသည်ပြည်내မှာတုံလုံး6ချားဖွဲ့ရာဇဝတ်မှုတွေတွေ့တဲ့အခါဒါဟာလုံးတဲ့လုံးထိုက်တဲ့ကိစ္စလို့ကျွန်တော်ထင်တယ်လို့ပြောဆိုသွားပါတယ်။ဖရီပင်ဥပဒေများပူးတွဲလှုပ်ဆောင်မှုတစ်ခုတွင်အချိန်မဆုံးသောဗိတ်များကိုရှာဖွေတွေ့ရှိခြင်းဖြစ်တယ်လို့အာဏာပိုင်များကပြောကြားခဲ့ရာတွင်တရားမဝင်ဗိတ်ပေါင်း၅သိန်းနီးပါးကိုသိမ်းဆည်းရမိခဲ့ပါတယ်။ဗစ်တိုးရီယာရဲတပ်ဖွဲ့နှင့်မူရစ်ဆေးဝါးထိန်းချုပ်ရေးဌာနThe Therapeutic Goods and Administration တို့ကသိမ်းဆည်းရမည်သည့် face များကိုလမ်းပေါ်တွင်ရောင်းချပါကခန့်မှန်းခြေဒေါ်လာ15သန်းခန့်တန်ဖိုးရှိတယ်လို့ဆိုပါတယ်။ April 19ရက်ကသိမ်းဆည်းရမည်ခဲ့သော face များကိုအနောက် Melbourne Godown တွင်အသက်20မှ38နှစ်ကြားအမျိုးသား6ဦးအားရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။တင်သွင်းသူသည် license နဲ့ခွင့်ပြုချက်မရပါကတင်သွင်းခွင့်ကိုသားမြစ်သည့်ဥပဒေသစ်စတင်သက်ဝင်ကလေးကမာစတာတွင်နေဆက်များတွင်ဗိတ်ထုတ်ကုန်ပေါင်းတသန်းကျော်ကိုကြားဖြတ်ဖန်စီရမိခဲ့ကြောင်းဖရန်ချမ်းပါရေးဝန်ကြီးမတ်ဘတ်လာကပြောဆိုပါတယ်အဆိုအရကပ ါလီမန်တွင်ဥပဒေအသစ်များရှိနေပြီးစေဝါထုတ်လုပ်ခြင်းကြောင်ညာခြင်းရောင်းလုံအားနှင့်စီဝါဖြင့်လက်ဝယ်ပိုင်ဆိုင်ခြင်းတို့ကိုတားမြစ်တဲ့ဥပဒေအသစ်များပါလီမန်ရှေ့တွင်ရောက်ရှိနေပြီဖြစ်ကြောင်းပြောဆိုပါသည်။ကဲ၍ပါလီမန်တွင်အဲ့ဒီဥပဒေတွေအောင်မြင်သွားပါကဝိတ်ဝဲယူရတခုတည်းသောတရားဝင်နီလာမှ GP မှဆေးစာဖြင့်ဆေးဆိုင်မှတဆင့်ဝယ်ယူရမှာဖြစ်ပါသည်။လူမှုကွန်ရက်ဥပဒေများလွတ်လပ်သောအထက်လွှတ်တော်မှဂျက်ကီလမ်ဘီသည် X platform ပိုင်ရှင် Elon Musk ကိုဝေဖန်ပြီးနောက် X မှသူမရဲ့ social media account ကိုပယ်ဖျက်လိုက်ပြီဟုပြောဆိုပါရယ်စင်နီဖျားเจ้าတွင်ဓာတ်ထိုးခံရမှုနှင့်ပတ်သက်တဲ့ကြမ်းတမ်းသော video file ကိုဖယ်ရှားရနှင့်ပတ်သက်၍ Australia နိုင်ငံရဲ့ e-safety commissioner မှထုတ်ပြန်သောဥပဒေကိုဘီလီယံနာကစိန်ခေါ်ခဲ့ပါရယ်ဧပြီလ24ရက်က weekly ဖျားချောင်းဓာတ်ထိုးခံရမှုနဲ့ပတ်သက်သော graphic နဲ့ video ပါဝင် post များကိုဖွက်ထားရန် XR ယနေ့ဧပြီလ24ရက်ညနေ 9:00 အထိ e-commissioner မှအချိန်ပေးထားပါသည်။ခနာဦးတရားရုံးကြားနာမှုတစ်ခုသည် e-safety commissioner ရဲ့ဆုံးဖြတ်ချက်ကိုထောက်ခံခဲ့ပါသည်။သတ်မှတ်ထားတဲ့ရက်ကျော်လိုမှာကအဆိုပါကိစ္စအားထပ်မံ၍အသေးစိတ်ပြန်လည်သုံးသပ်မယ်လို့ဆိုပါတယ်။ Miss Lambie ကသူမသည် Elon Musk ကိုယက်တီရင်ဆိုင်ရန်အသိရှိတယ်လို့ပြောဆိုပါတယ်။နေစဉ်သတင်းတို့ News Flash များကိုပုံမူကြားသိရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ